ဆူရနိုင်ငံမှာစစ်တပ်နဲ့ပြည်သူစစ်အဖွဲ့တွေကလူသားချင်းစာနာထောက်ထားရေးလုပ်ငန်းအတွက်၃နှစ်ကြာအပြည့်ရဖို့သဘောတူကြကြောင်းကုလသမဂ္ဂကပြောပါတယ်။ဒီတိုက်ပွဲမှာစနေနေ့ကလေးကလူအနည်းဆုံး56ယောက်သေဆုံးခဲ့ပြီးရချီတန်းရခဲ့ကြတာပါ။စစ်တပ်နဲ့ RSF ခေါ်မြန်မြန်ဆန်ဆန်ပတ်ဖို့ကူညီတပ်ဖွဲ့တွေကအစိုးပြုရန်နာချိန်အတိုင်းရက်ကြဖို့သဘောတူလိုက်ကြတာဖြစ်တယ်လို့ကုလသမဂ္ဂကကြေညာချက်ကဆိုပါတယ်။တနင်္လာနေ့စောပိုင်းအထိဆူဒန်စစ်ဌာနချုပ်နဲ့သမ္မတနန်းတော်အနီးတစ်ဝိုက်မှာကြည်ကြည်မမပြစ်ခတ်နေကြတာကိုကြားနေရပါတယ်စစ်တပ်ကရော RSF အဖွဲ့ကပါမဟာဗျူဟာကျတဲ့နေရာတွေကိုထိ ंछ ုပ်ထားနိုင်တယ်လို့ကြေညာကြပါတယ်စနေနေ့ကပြစ်ကြခတ်ကြတဲ့အထက်ကမ္ဘာစားတိုက်ခါအဖွဲ့ WFP ဝန်တန်း၃ယောက်တိတ်ဆုံသွားကြပြီးတဲ့နောက် WFP ကသူ့ရဲ့လုပ်ငန်းတွေကိုကျဆိုင်းထားတယ်လို့ကြေညာခဲ့ပါတယ်တိုက်ပွဲတွေဖြစ်ပွားနေတဲ့ကာတွန်မြို့လေကောင်ကကက်သလစ်ဖျားเจ้าမှာเจ้าမှာเจ้าသား250ကျော်နဲ့သဗ္ဗနန်းတော်ရဲ့အရှိဘက်ဆူဒန်ကူဝိတ်စီးပွားရေးစင်တာမှာသတင်းစာဆရာ12ယောက်လောက်ဟာစနေနေ့မနက်ခင်းကပြိမိနေကြပါတယ်။အဲဒီနေရာတွေမှာတိုက်ပွဲကပြင်းထန်နေပြီးပြိမိနေကြသူတွေအနေနဲ့စားလိုက်ခါပြတ်နေကြတာပါ။အရသာအုပ်ချုပ်ရေးကိုကူပြောင်းမှုအတွက် RSF အဖွဲ့ကိုစစ်တပ်နဲ့ဘလို့ပေါင်းဖွဲ့ပြီးဘသူကအဲ့ဒီပေါင်းစည်းတဲ့ဖြစ်စဉ်ကိုကြီးကြပ်မလဲဆိုတဲ့ကိစ္စပေါ်သဘောထားကွဲပြားကြရာကစစ်တပ်နဲ့ RSF ကြားမှာတင်းမာမှုတွေဖြစ်ပေါ်လာခဲ့တာဖြစ်တယ်လို့သတင်းတွေကဆိုကြပါတယ်။ဆူဒန်စစ်တပ်က2021အောက်တိုဘာလမှာအာဏာသိမ်းခဲ့တာဖြစ်ပါတယ်။